တိုင်းသားလက်နက်ကိုင်တွေလုံခြုံရေးယူထားတဲ့ကျန်းရေးစစ်ကြီးမြို့နယ်ဖျားသုံးစုမှာ KNU ကအုပ်ချုပ်ရေးဆက်တင်နေပြီလို့ကြေညာခဲ့တဲ့နောက်ပိုင်းအဲ့ဒီမှာတခုတည်းကျန်းနေတဲ့မြန်မာစစ်တပ်စခန်းကစက်တင်ဘာ21ရက်ကြာသပတေးနေ့မှာမြို့လူစီကားရာနေရာတွေကိုဆက်ထွက်လာပြီးစစ်စည်းတွေလုံခြုံရေးတင်းကျပ်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အပြည့်စုံကို VOA သတင်းတော်မအေးမှပြောပြပေးပါမှာ
ပြင်းပြင်းနဲ့ကျန်းရေးစစ်ကြီးမြို့နယ်ဖျားသုံးစုမြို့မှာ KNU ရဲ့အုပ်ချုပ်ရေးဆက်တင်နေပြီဆိုပြီးKNU ထိပ်ပိုင်းခေါင်းဆောင်တဦးကပြောဆိုခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကမြို့လေကောင်လူစီကားရနေရာတွေမှာစစ်ကောင်စီတပ်ကစစ်ဆေးရေးဂိတ်တွေချပြီးစစ်ဆေးမှုတွေလုပ်လာတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်အခုဆိုရင်ဒီကျင်းညာပြီးတဲ့နောက်နေ့အစားပြီးတော့ဟိုစစ်တပ်ကအပြင်ထွက်လာတယ်စစ်တပ်ကအပြင်မထွက်တာနှစ်လကျော်ကျော်သုံးလလောက်ရှိပြီဒီတပ်တွေမှာမရှိဘူးအခုမှ KNU အုပ်ချုပ်ရေးကျင်းညာတဲ့အစားထွက်လာမှာပဲစစ်တပ်ကအပြင်ထွက်လာတဲ့ဟာမျိုးတွေ့ဆုံလမ်းကွာတွေမှာသူတို့ license ဖေးတယ်နဲ့အခုလောလောဆယ်ဒီညနေဒီဟာပေါ့သူတို့က checkpoint မှာတိုင်နေပြီးတော့ဟိုအစုဖွဲ့နဲ့စုပြီးတော့ဒီ checkpoint မှာပဲလက်ရှိချိန်ကြီးရှိနေတယ်ပေါ့သူတို့တဲကိုတက်တယ်တော့ပြန
်ဖျားသုံးစုမျိုးကစစ်ကောင်စီရဲ့ဌာနဆိုင်ရာယုံနေတိုက်ခိုက်ခံရပြီးတဲ့နောက်မှာ KNU ကရင်မျိုးသားအစည်းအရုံးကအုပ်ချုပ်ရေးတရားစီရင်ရေးပညာတင်ကြားရေးစတဲ့လုပ်ငန်းတချို့စတင်နေတာဖြစ်တယ်လို့လည်းဆိုပါတယ
်မော်ဒီစိုက်ကယ်ရောကားရောစစ်စီနေတာမျိုးတော့မနေ့ကနိုင်စင်ရှိမှလုပ်တယ်နောက်တော့ယူလေဘီရှိမှတစ်ခါလုပ်တယ်နောက်ညနေပိုင်းကျတော့သူတို့ check point ပေါ့ခိုင်းမှာနေစက်ခိတ်မှာသူတို့စုပြီးတော့နေရတယ်ပေါ့အဲ့တော့ဖျံလုံးဒေသမှာတော့အစိုးရဝန်ထမ်းတွေကတောင်တက်အစိုးရဝန်ထမ်းတွေမရှိတဲ့လောက်ဖြစ်နေတယ်အကောင်လုံးကဒီမှာရုံးနေလည်းမရှိကြတော့ဘူးလေကျုံနေရဒီဒေသခံပြည်ထဲတဲ့ကြောဒီကယ်ရီတို့ဒီတော့ကယ်ရီဝင်ရောက်တတ်ကြီးရာအီစာရပါယုံတို့ပုံမတိယုံတို့ယုံတော်များပေါ့ထွေးဥယုံတို့ကမရှိရတော့ဘူးဝန်ထမ်းတွေလည်းအကုန်လုံးကဒီမှာမရှိကြတော့ဘူးလေတုံးစုတခွင်မှာမြို့တခွင်လုံရေးကြောတာဟောအီအေဦးတွေပဲလုံရေးရယူလာတာလေလက်ရှိချိန်မှာဒါမှတိုင်းနာလည်းတကန်ဒီ GI တို့ဟိုဒီ GB တို့ကန်ကျန်ယူတော့ဒါတွေပဲသူတို့ကဒီလုံနေနဲ့ပြောလို့စေသူတို့ပဲဟိုလောက်ဆောင်တယ်လေဟိုနောက်တော့တက်ဆိုင်ရသနတ်ဆိုင်ဝန်ထမ်းတွေလည်းမရှိတော့ဟိုလောလောဆယ်ကိစ္စတွေဟိုအခုကိစ္စတွေအခင်းချင်းတွေဖြစ်လို့ရှိရင်ကျန်ယူကပဲဟိုတက်ဆိုင်တွေတိုက်ပွဲဖြစ်ရှင်းပြနေတော့
ဖျားသုံးစုမျိုးတွေကစစ်ကောင်စီရဲ့တက်စခန်းတစ်ခုသာကျန်နေပြီမဲ့မြို့ကို KNU တက်မှ6ကဆက်လက်ထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေကိုလည်းစတင်ဆောင်ရွက်နေပြီဆိုပြီး KNU ကပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကကရင်သတင်းဌာန KIC ကိုပြီးခဲ့တဲ့ရက်ကပြောဆိုခဲ့တာဖြစ်ပါတယ်။အလားတူ KNU တပ်မ9နယ်မြေဖပွန်ခရိုင်ထဲမှာလည်းစစ်ကောင်စီရဲ့ဌာနဆိုင်ရာတွေကဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အတွက်ကရင်မျိုးသားအစည်းအရုံးကနေရာအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့လည်း KNU တပ်မ9ဘက်ကလည်းပြောဆိုထားပါတယ်ရှင်။